တူရကီနိုင်ငံကအထင်ကြီးတဲ့နေတော်တူကိုတောက်ချာနေက9နှစ်ကျော်ထောင်ဒဏ်မချမှတ်ခေနိုင်ပိုင်းအလိုမှာပဲသူ့ကိုတိုက်ခိုက်ခဲ့မှုနဲ့ဆက်နွယ်သူနောက်ထပ်နှစ်ဦးကိုအာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းလိုက်ပါတယ်အတိုက်ခံချွန်ဟာရီရဲ့သတင်းစာရဲ့အက်ဒီတာချုပ်ကန်ဒန်ဒါကိုတင်းနဲ့နဲ့ပြစ်ခတ်ခဲ့သူရဲ့တငယ်ချင်း2ဦးကိုစုံစမ်းစစ်ဆေးမြင့်မြတ်မှုအတွက်အာဏာပိုင်တွေကစနေနေ့မှာဖမ်းဆီးထိန်းသိမ်းလိုက်တာဖြစ်ပါတယ်ဒန်ဒါကိုစီရင်ချက်ချဖို့နိုင်အနေငယ်လိုမှာပဲတနတ်သမားတွေကတစ္ဆာဖောက်လို့အော်ဟစ်ပြီးတရားရုံးပြင်ပမှာတင်းနဲ့နဲ့ပြစ်ခတ်ခဲ့တာဖြစ်ပါတယ်အဲ့ဒီပြစ်ခတ်မှုမှာဘေးမတည်ရမခါပဲလွတ်မြောက်သွားခဲ့တဲ့ကန်ဒန်ဒါကိုတော့အာဏာပိုင်တွေကထောင်ဒဏ်9နှစ်နဲ့10လတကယ်ပိတ်စီရင်ချက်ချလိုက်ပြီးကွန်ချူရီရဲ့သတင်းစာရဲ့အန်ကာရာဘျူရိုတာဝန်ခံအဒမ်ဂူးကိုတော့ထောင်ဒဏ်9နှစ်ပြည့်တန်စီရင်လိုက်ပါတယ်သူတို့နှစ်ဦးကိုနိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုနဲ့စီရင်ချက်ချလိုက်တာဖြစ်ပြီးအစိုးရကိုဖြုတ်ချဖို့ကြံစီမှုအပါအဝင်သူတို့ပေါ်တင်ထားတဲ့တခြားပြစ်မှုတွေကိုတော့တရားသေးလွတ်ပေးလိုက်ပါတယ်သူတို့နှစ်ဦးစလုံးဟာတူရကီအစိုးရကစီးရီးယားကိုလက်နက်တွေကိုတရားမဝင်တင်ပို့မှုအကြောင်းရေးသားခဲ့မှုအတွေ့သူတို့ပေါ်ဆွဲချက်တင်ခံခဲ့ကြရတာဖြစ်ပါတယ်